ဒီကနေ့သာသနာတော်နှစ်2559ခုကောဇာတကိ1395ခုကြာသုလာဇန်9ရက်နေ့နနခင်ခါကာလမှာဦးဇင်းတို့နှစ်ဖက်သောဘုဘွားမိဘဆွေမျိုးညာတိပေါင်းတို့ကိုရည်စုပြီးတော့ဒကာကြီးဥမောင်လွန်ဒကမာကြီးတော်စန်းကျူမိသားစုတို့ကမိမျိုးဓမ္မမိတ်ဆွေများသူပေါင်းပြီးတော့တင်ကန်းစားစီတော့လူဘဝတို့များဆက်ကလှူဒါန်းကြခြင်းဆွမ်းစားစီတော့လူဘဝတို့အစုတို့ကိုဆက်ကလှူဒါန်းကြခြင်းဆက်ကြည့်တဲ့ကုသိုလ်ကောင်းမှုကိုအကြောင်းပြုပြီးတော့မြတ်စွာဘုရားရဲ့တရားဒေသနာတော်များကိုဒါနာယူပြုညို့ကြတယ်ဒီတော့ဦးဇင်းတို့ကုသိုလ်ရှင်များဖြစ်ကြတဲ့တရားမပေါင်းတော်ကောင်းတို့ကိုအနုမောဒနာတရားစကားနုမောဒနာဆိုတာကမိမိတို့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုဟာအလွန်မှတန်ဖိုးရှိတယ်ကုသိုလ်ကောင်းမှုဟာဘဝမှာတခုတည်းသောအားကိုးရာလို့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းသာဖွယ်ရာဝမ်းမြောက်ဖွယ်ရာစိတ်ကြည်နူးဖွယ်ရာဒီလိုစကားမျိုးကိုအဲ့ဒါအနုမောဒနာစကားလို့ခေါ်ပါတယ်မိမိတို့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းသာတဲ့စိတ်၊ကျဉ်းလို့တဲ့စိတ်ဖြစ်အောင်ပြောပြတဲ့စကားပေါ့ကုသိုလ်ကောင်းမှုပြုတဲ့နေရာမှာဝမ်းသာတဲ့စိတ်ဝမ်းမြောက်တဲ့စိတ်နဲ့ပြုရင်ပို့ပြီးတော့ကုသိုလ်ကောင်းမှုဟာအစွမ်းတက်တိကြီးမားပါလေအထူးသဖြင့်ဒါနကောင်းမှုပြုတဲ့နေရာမှာဝမ်းသာဖို့ဝမ်းမြောက်ဖို့အလွန်မှအရေးကြီးတယ်ဒါကြောင့်ရှိသူတော်ကောင်းကြီးတွေကဝိပဿနာကုသိုလ်ကောင်းမှုပြုပြီဆိုရင်တော့ဥပေက္ခာတရားဟာအလွန်မှအရေးပါတယ်တဲ့ဒါနကောင်းမှုပြုပြီဆိုရင်တော့ဝမ်းသာဖို့ဝမ်းမြောက်ဖို့သောမနတ္တတရားဟာအလွန်အရေးပါတယ်ဆိုပြီးတော့ပြောကြဆိုကြအမိန့်ရှိကြတာရှိတာပေါ့နော်ဒါကြောင့်ဦးဇင်းတို့ဒါရကံရှင်မိသားစုများနဲ့တကွတရားနာပိသက်ပေါင်းသူတော်ကောင်းတို့မိမိတို့ပြုထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းသာဖွယ်ရဝမ်းမြောက်ဖွယ်ရစကားကိုဒါပြောပေးရဦးဇင်းတို့ဒီနေရာမှာကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းမြောက်ဖွယ်ရဝမ်းသာဖွယ်ရစကားဆိုတော့ဘယ်ကနေစပြီးတော့ပြောနေတော့ဆိုလို့ရှိရင်ဓမ္မပဒပါဠိတော်မှာဂထာလေးတစ်ခုရှိတယ်အတာရီတာရမတိနောတာရီသံတာရတတိနာတေတာရနာတိကိစ္ဆန္တိမိစ္ဆာသင်္ကပ္ပကောစရာတဲ့အနှစ်တာရမရှိတာကိုအနှစ်တာရရှိရလို့ထင်နေကြတဲ့အနှစ်တာရရှိတာကိုကြတော့အနှစ်တာရမရှိဘူးလို့ထင်နေကြတဲ့ပုဂ္ဂိုလ်တွေဟာမှန်ရင်လည်းအယူဆရှိတဲ့အတွက်ကြောင့်တကယ်အနှစ်သာရရှိတာတကယ်တန်ဖိုးရှိတာကိုမရနိုင်ဘူးဆိုပြီးတော့မြတ်စွာဘုရားဟောတာအဲ့တော့ဆိုလိုတာကဒါဟာတန်ဖိုးရှိတယ်ဒါဟာတန်ဖိုးမရှိဘူးလို့ခွဲခြားပြီးတော့မသိကြတဲ့နားမလည်ကြတဲ့ပုဂ္ဂိုလ်တွေဟာတကယ်တန်ဖိုးရှိတာကိုမရနိုင်ဘူးလို့ဆိုလိုတာဒါဟုတ်ပါလေတကယ်တန်ဖိုးရှိတာရဲ့တန်ဖိုးမရှိတာရဲ့မှခွဲခြားပြီးတော့မသိဘူးဆိုရင်တန်ဖိုးရှိတာကိုရွေးချယ်ပြီးတော့ယူဖို့ဖြစ်နိုင်မှာမလားမဖြစ်နိုင်ဘူး။ဒါကြောင့်တန်ဖိုးရှိတာကိုရကျင်တယ်အနှစ်သာရရှိတာကိုရကျင်တယ်ဆိုလို့ရှိရင်ဒါဟာတန်ဖိုးရှိတယ်ဒါဟာတန်ဖိုးမရှိဘူးဒါဟာအနှစ်သာရရှိတယ်ဒါဟာအနှစ်သာရမရှိဘူးလို့အစပထမမှာခွဲခြားပြီးတော့နားလည်ဖို့သိဖို့မလိုဘူးလား။လိုတယ်။အဲ့တော့ဘုရားဆက်ရှိတဲ့သူတော်ကောင်းကြီးတွေကဘဝနဲ့ပတ်သက်ပြီးတော့လောကနဲ့ပတ်သက်ပြီးတော့တန်ဖိုးရှိတဲ့တရားတန်ဖိုးမရှိတဲ့တရားကိုခွဲခြားပြီးတော့ဟောတာလားရှိတယ်။အဲ့ဒါလေးကိုဦးဇင်းတို့ပေးတတ်ပေါင်းတော်ကောင်းတို့နာယူဝက်လောက်အချင်းယူပြီးတော့နာယူကြည့်မယ်နှလုံးသွင်းကြည့်မယ်နော်ပထမမြတ်စွာဘုရားဘာအမိန့်ရှိတယ်ဆိုတော့တင်ဆန္ဒံဝေဒနံသာရဏဘာဝေနမိတ္တရတ္တဣမတ္တဒနတ္တဒါနနာမတာရောတဲ့စကားတော်လေးတစ်ခွန်းရှိတယ်အဓိပ္ပာယ်ကဘာလဲဆိုတော့တင်ဆန္ဒံဝေဒနံယန္တုမျိုး၅ပါးတို့သည်သာရဏဘာဝေနအမြဲမပြတ်နှိမ့်ချက်ဖြည်းစည်းနေသည့်အဖြစ်ကြောင့်မိတ္တာရတတကယ်တန်ဖိုးမရှိသောဣမတ္တဒနတ္တဣပ္ပစီဥစ္စာတို့၏သာရောနာမှာတန်ဖိုးရှိတဲ့အနှစ်သာရမြည်တွေကဒါနံသေကံဆွန့်ကျဲလှူဒါန်းနိုင်ခြင်းဆိုတဲ့ဒါနကောင်းမှုပဲတဲ့နော်ဘဝမှာပစ္စည်းဥစ္စာဆိုတာကမိမိတို့အစွမ်းတတ္တိရှိသည့်အားလျော်စွာရှာထားဖွေထားတဲ့အတွက်ကြောင့်ထိုက်တဲ့နောက်တော့လူတိုင်းလူတိုင်းကိုယ်တိုင်းတိုင်းကိုပိုင်ဆိုင်ထားကြတာဖြစ်ဘူးလားဗျာရှိတယ်အဲ့ဒီပစ္စည်းဥစ္စာတွေကတကယ်တမ်းကတော့ ဖြစ်ဖြစ်ပေါက်ပေါက်ညံနဲ့စီစစ်ကြည့်မယ်ဆိုရင်တကယ်တန်ဖိုးရှိတဲ့အရာတွေလို့မဆိုနိုင်ပါဘူးတဲ့။ဘာဖြစ်လို့လဲဆိုတော့အကြောင်းပြချက်ကရန်သူမျိုး၅ပါးဖြစ်စည်းမယ်ဆိုရင်အလွယ်တကူပျက်စီးသွားနိုင်တဲ့အတွက်ကြောင့်ပဲလို့ဒီလိုအကြောင်းပြထားတယ်။နော်။ပစ္စည်းဥစ္စာတွေတန်ဖိုးမရှိဘူးလို့အကြောင်းပဲပြောတာတော့မဟုတ်ဘူးနော်။ရန်သူမျိုး၅ပါးဖြစ်စည်းမယ်ဆိုရင်အလွယ်တကူပျက်စီးသွားနိုင်တယ်။ဒီကြောင့်လည်းပျက်စီးနိုင်တယ်၊ဒီကြောင့်လည်းပျက်စီးနိုင်တယ်ပေါ့။နော်ဒါကြောင့်ပစ္စည်းဥစ္စာတွေကတကယ်တမ်းဉာဏ်နဲ့စီစစ်ကြည့်မယ်ဆိုရင်တကယ်တန်ဖိုးရှိတဲ့အရာတွေလို့မဆိုနိုင်ဘူးတဲ့။ဟိုဘဝမှာပစ္စည်းဥစ္စာလိုအပ်တဲ့ပိုင်းတွေအများကြီးရှိပါလေ။ဒါပေမဲ့သူတို့မှာရှိတဲ့တန်ဖိုးထက်ပိုပြီးတော့တွက်မထားမိဖို့တော့လိုတာပေါ့နော်။ပစ္စည်းဥစ္စာဆိုစာဝေနေရေ၊ကျမရေ၊လူမှုရေ၊နတ္တိခန္ဓာဝန်ရှိနေတော့ခန္ဓာဝန်ထမ်းရတဲ့ကိစ္စမှာပစ္စည်းဥစ္စာမရှိလို့မဖြစ်ဘူးဆိုတာလောက်တော့ဒါဥယျာဉ်လို့လည်းသဘောပေါက်ပါလေဟုတ်လား။သို့တော်လည်းပဲတချို့ကပစ္စည်းဥစ္စာကိုလိုလာတဲ့ပို့ပြီးတော့တံပိုးထားနေကြတာတွေလည်းရှိတယ်ပေါ့တကယ်တမ်းကပစ္စည်းဥစ္စာဆိုတာသူတော်ကောင်းကြီးတွေရဲ့အမြင်မှာဟိုပစ္စည်းလွယ်တဲ့သဘောရှိတယ်တနည်းအားဖြင့်ပစ္စည်းဥစ္စာဆိုတာဟိုပူလောင်မှုပင်ပန်းမှုနဲ့ရင်းနှီးထားရတယ်ဆောင်းလျှောက်တဲ့အခါမှာလည်းပူလောင်မှုပင်ပန်းမှုဆိုတာရှိတယ်ပစ္စည်းသွားတဲ့အခါမှာလည်းပူလောင်မှုပင်ပန်းမှုတွေဆိုတာရှိတယ်သူတို့မှာတကယ်စီစစ်ကြည့်မယ်ဆိုရင်တော့ဆိုရင်ရင်းနဲ့ရောထွေးနေတယ်ဆင်းရဲဒုက္ခနဲ့ချမ်းရမ်းနေတယ်ဆိုတာကတော့အလွန်မှသိတာထင်ရှားပါတယ်။ဒါပေမဲ့ဒီနေရာမှာပြည့်စုံစွာတန်ဖိုးမရှိဘူး၊သိတန်ဖိုးမရှိဘူးလို့ပြောတဲ့နေရာမှာအကြောင်းပြချက်ကရန်သူမျိုး၅ပါးနှိမ့်ချက်ရင်အလွယ်တကူပြည့်စုံသွားနိုင်တဲ့အတွေ့အကြောင်းလို့အဲ့လိုသူကအကြောင်းပြတယ်။ဒါကြောင့်အဲ့ဒီပြည့်စုံစွာတွေတဲ့ကတန်ဖိုးရှိတာကိုထုတ်ယူလို့မရနိုင်ဘူးလားဆိုတော့အဲ့လိုတော့လည်းမဟုတ်ဘူး။တန်ဖိုးရှိတာကိုထုတ်ယူမယ်ဆိုရင်ထုတ်ယူလို့ရနိုင်တယ်တဲ့။အဲ့ဒါကဘာလို့ဆိုတော့ဒါနပေးနိုင်တယ်တန်းနိုင်တယ်၊လှူနိုင်တယ်၊ကန်းနိုင်တယ်၊ဝေနိုင်တယ်၊မျှနိုင်တယ်ဆိုတော့ဒါနာကောင်းမှု။ဒါပစ္စည်းဥစ္စာနဲ့ကင်းပြီးတော့ဒါနာကောင်းမှုဆိုတာဖြစ်လို့မရဘူး။အကျံမြင်အဖြစ်ပေါ့။ဟုတ်လား။အဲ့ဒီဒါနာကောင်းမှုကိုဒကာဓမ္မတို့ဦးဇင်းတို့ဒီပစ္စည်းဥစ္စာကိုပဲအကြောင်းပြုပြီးတော့ရအောင်ယူနိုင်တယ်ဆိုရင်တော့ဒါတန်ဖိုးရှိတာအနှစ်သာရရှိတာကိုရအောင်ယူနိုင်သွားတယ်ပေါ့။ဆိုလိုတာကသူကဒီပစ္စည်းဥစ္စာရဲ့ပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့ပိုင်ဆိုင်မှုနဲ့စွန့်လွတ်မှုကိုသူကတန်ဖိုးဟိုချိန်ထိုးပြတဲ့သဘောပါပဲနော်ပစ္စည်းဥစ္စာကိုပိုင်ဆိုင်ရတာကဘယ်လိုလဲစွန့်လွတ်ရတာကဘယ်လိုလဲဒါကိုပြောတာတော့ပိုင်ဆိုင်ရတာကတော့ပစ္စည်းလွယ်တဲ့အတွက်ကြောင့်သိတံဖို့မရှိဘူးပေါ့စွန့်လွတ်ရတာကြတော့သူကတံဖို့ရှိသွားတယ်တဲ့ဘာဖြစ်လို့လဲဆိုတော့အဲ့ဒီဒါနစေတနာလေးကိုယ်တန်တံမှာဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒါဘယ်လိုရန်သူမျိုးမှဖြစ်စည်းလို့မရဘူးကိုယ်တကယ်ပိုင်သွားတဲ့အရာလို့ဆိုလို့ရတယ်ပြီးတော့ဒီခန္ဓာကိုယ်ကြီးကိုစွန့်သွားရတဲ့အခါမျိုးမှာတောင်မှအဲ့ဒီဒါနစေနာလေးကကာမပစ္စယတတိအနေနဲ့ဖြစ်လျက်ဘဝမှာအကျိုးပေးမယ်ဆိုတဲ့သဘောနဲ့တို့ကအစဉ်လိုက်နေတဲ့သဘောလေးရှိတယ်ပေါ့ပစ္စည်းဥစ္စာဆိုတာကဒီဘဝမှာရင်လည်းပျက်စီးသွားတဲ့တယ်ဟိုကံဉာဏ်ဝိရိယတွေကောင်းလွန်လို့ကိုယ်အထင်းသိမ်းကောင်းတယ်ဆိုအောင်တော့ဒီခန္ဓာကိုယ်ကြီးပျက်စီးပြီဆိုတာနဲ့အဲ့ဒါကိုယ်ဟာလို့ပြောလို့တော့မရတော့ဘူးဟုတ်ရဲ့လားဒါကြောင့်ပစ္စည်းဥစ္စာရဲ့အပေါ်မှာပိုင်ဆိုင်မှုနဲ့စွန့်လွတ်မှုတွေတံမိုးချင်းအလွန်ကွာတယ်ဆိုတာကတော့ဉာဏ်ပါပါနဲ့စဉ်းစားကြည့်ရင်မသိနိုင်ဘူးလားသိနိုင်တယ်နော်စွန့်လွတ်မှုအဆင့်ကိုကိုရောက်အောင်ပြောင်းနိုင်မယ်ဆိုရင်တော့အဲ့ဒါကကိုတကယ်ပိုင်တဲ့အရာလည်းဖြစ်သွားတယ်နော်ခန္ဓာကိုယ်ကြီးပြည့်စည်တဲ့အခါမှာတော့သူကအဆင့်အမြဲဟိုလိုက်ပြီးတော့အကျိုးကျေးဇူးပေးနိုင်တယ်တကယ်အားကိုးရပါပဲနောက်ဆုံးကိုကနိဗ္ဗာန်ချမ်းသာကိုရည်ရွယ်ပြီးတော့မြပြုတ်နိုင်မယ်ဆိုလို့ချင်းနိဗ္ဗာန်ချမ်းသာရသည့်အထိသူကအထောက်အပံ့အကျိုးကျေးဇူးမပြုတ်နိုင်ဘူးလားပြုတ်နိုင်တယ်ပြီးတော့ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ဒါစိုးရိမ်မှုတောကဆိုတာတွေဖြစ်ကြရတာပူလောင်မှုတွေဒုက္ခတွေဆိုတာဖြစ်ကြရတာစွန့်လွတ်ထားတာနဲ့ပတ်သက်ပြီးတော့ဒါနာကောင်းမှုနဲ့ပတ်သက်ပြီးတော့ဘာစိုးရိမ်တွေမှမရှိဘူးသူကြည့်လိုက်ရင်သူကဝမ်းသာတွေရဝမ်းမြောက်စေရကြည်နူးစေရပီတိဖြစ်စေရပဲရှိတယ်အဲ့ဒီအချက်မှလည်းပဲအလွန်ကွာနေတာကိုမတွေ့ရဘူးလားတွေ့ရတယ်နော်တခါကြီးဒီမိုင်းကအဲ့ဒါစဉ်းစားတတ်ဖို့အရေးကြီးတယ်ဒါကြောင့်သူတော်ကောင်းကြီးတွေကပစ္စည်းဥစ္စာကိုပိုင်ဆိုင်ရတာဖြင့်စွန့်လွတ်ရတာကပိုပြီးတော့တန်ဖိုးရှိတယ်ဒါလေးကိုတို့ကရိုးရိုးလေးပြောသွားတာဒါတတွဲပေါ့နော်နောက်ဦးဇင်းတို့တို့ကဆက်ပြီးတော့ဘာကိုဝေဖန်ပြတယ်ဆိုတော့ဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ဝေဖန်ပြတယ်နော်ဒီခန္ဓာကိုယ်ကြီးဘဟုရောဂန္တံတာရဒနာဘာဝေနနိတ္တရတအိမတခန္ဓာတတိလန္နာမတာရောတဲ့တူတူငါငါရထားတဲ့ဒီခန္ဓာဟာလည်းပဲတကယ်တမ်းကတော့ဉာဏ်ပါပါနဲ့စဉ်းစားကြည့်မယ်ဆိုလို့ရှိရင်တကယ်တန်ဖိုးရှိတဲ့အရာလို့မဆိုနိုင်ကြဘူးတဲ့အကြောင်းပြချက်ကဘာပေးထားလဲဆိုတော့ဘဟုရောဂဏံတာရဏဘာဝိနာ မသက်တာတဲ့သဘောယောဂသဘောဝေဒနာသဘောတွေဟာအမြဲတမ်းဒီခန္ဓာကိုယ်ကြီးကိုနှိပ်စက်နေတဲ့အတွေ့အကြုံပဲ။နောက်ခန္ဓာကိုယ်ကြီးတန်ဖိုးမရှိလို့ပြောတာအကြောင်းပဲပြောတာတော့မဟုတ်ဘူးနော်။ခန္ဓာခက်တဲ့သဘောယောဂဝေဒနာသဘောတွေဟာအမြဲတမ်းဒီခန္ဓာမှာရှိနေတယ်တဲ့။အမြဲတမ်းရှိတယ်ဆိုတဲ့အတိုင်းတကယ်အမြဲတမ်းကိုရှိတာ။ဒါမဲ့တရားတော်တို့ဦးဇင်းတို့ပုထုဇင်းတွေကတော့ဉာဏ် တယ်လို့ဒီလိုသိကြတာများပါတယ်။တကယ်တမ်းကတော့အချိန်နဲ့အမျှဒီခန္ဓာမှာယောဂဆိုတာရှိတယ်။ဟိုမြတ်စွာဘုရားလက်ထက်ကယဟန်တစ်ပါးကအရှင်ဘုရားယောဂဆိုတာဘာကိုပြောတာတုံးလို့မေးတော့မြတ်စွာဘုရားကယောဂဆိုတာရုပ်တရားကိုပြောတာလို့ရှင်းရှင်းလေးပြောတယ်။ရုပ်ဆိုတာဖောက်ပြန်တဲ့သဘောလေ။အပူနဲ့တွေ့ရင်ဒီမျိုးဖြစ်တယ်၊အေးနဲ့တွေ့ရင်ဒီမျိုးဖြစ်တယ်။သူ့ကိုအလုံးကိုညီညီမျှမျှထားနိုင်မှအကြောင်းတရားတွေကအလုံးကိုညီမျှမှတော့သူကတက်တာတဲ့သဘောရှိတာအမှန်ကတော့ရုပ်ဆိုတာအမြဲတမ်းဖောက်ပြန်နေတာပဲနော်အခါရခက်တဲ့ဝေဒနာကိုယောဂါလို့မပြောဘူးနော်ရုပ်ကိုယောဂါလို့ပြောတာဒါလည်းပဲစဉ်းစားနေရတခုပေါ့ဟုတ်လားအဲ့ဒီတော့ဦးဇင်းတို့ယောဂါရဲ့သဘောဟာတကယ်တမ်းကအမြဲတမ်းရှိနေတယ်နော်ပူတဲ့သဘောအေးတဲ့သဘောညောင်းတဲ့သဘောညားတဲ့သဘောဟိုတေချာစဉ်းစားကြည့်မယ်ဆိုလို့ရှိရင်ဆာလံမှုတိတ်တဲ့ဆာလံမှုတိတ်တဲ့သဘောအဇိကိသပရမရောဂါလို့တောင်မြတ်စွာဘုရားဟောထားတယ်။ဆာလောင်ခြင်းဒီအကြီးကျယ်ဆုံးသောယောဂါလို့တောင်ဟောထားတယ်။နောက်ခန္ဓာကိုယ်ရှင်းတဲ့ဆိုတာကဒီအဟာရရက်ကိုကုန်ခန်းစီခြင်းဖြင့်လောင်ကျွမ်းစီခြင်းဖြင့်ရှင်းတဲ့ရတာကိုဟုတ်လား။အဲ့ဒီတော့ကုန်ခန်းနေတော့အမြဲတမ်းဒီအစာအဟာရကိုထက်ထက်ပေးနေရတဲ့သဘောမရှိဘူးလား။ရှိတယ်။အဲ့တော့ဘယ်ချိန်ထိဒီပြဿနာကိုဒကာမတို့ဦးဇင်းတို့ဖြေရှင်းပေးရမလဲဆိုရင်မတည်မခြင်းလို့ပဲပြောရမှာ။နော်တေယာပါယောဂါပေါ့ဒီဆာလောင်နေယောဂါဟာဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့နားလည်ဖို့ရှိတာကအချိန်နဲ့အမျှခန္ဓာဟာယောဂါရှိတယ်ဆိုတာလေတနည်းအားဖြင့်ယောဂါအမြဲတမ်းဖြစ်နေတယ်ဆိုတာကိုနားလည်သဘောပေါက်ဖို့လိုတယ်ဒါကတတိအလွန်ကြီးတဲ့လူတွေဆိုရင်တော့သိနိုင်တယ်ပေါ့နောက်ခန္ဓာမှာဘာဖြစ်နေတယ်လဲဆိုတာကိုသိမြင်နားလည်အောင်ကြိုးစားအထောက်အမှုကြီးတဲ့ပုဂ္ဂိုလ်တွေဆိုရင်မတတ်တာတဲ့သဘောခံရခက်တဲ့သဘောနေတာထိုင်တာမရှိတဲ့သဘောတွေကကြည့်တာနဲ့သိတာပဲကွာလေအမြဲတမ်းရှိရှိနေတယ်ဆိုတာကိုမသိနိုင်ဘူးလားသိနိုင်တယ်ဒါပေမဲ့တတိမရှိရင်တော့သူကသိဖို့သိမလွယ်ဘူးပေါ့နော်တတိမမူရင်ဂူတောင်မမြင်ဘူးတတိမူမယ်ဆိုရင်တော့မြူတောင်မြင်နိုင်တယ်အဲ့တော့မြတ်စွာဘုရားကဒီခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့တန်ဖိုးမရှိပါဘူးလို့ပြောတာဟာအကြောင်းပြချက်ကယောဂဝေဒနာအမြဲတမ်းရှိနေလို့လို့အကြောင်းပြတယ်ဒါနဲ့ဒီခန္ဓာကိုယ်ကိုအကြောင်းပြုပြီးတော့ဒီလေတံမိုးရှိတာနှစ်တာရှိတာကိုရအောင်မလုပ်နိုင်ဘူးလားဆိုတော့အဲ့လိုတော့မဟုတ်ဘူးရအောင်လုပ်မရှင်လုပ်လို့ရတယ်အဲ့ဒါကဘာလို့ဆိုတော့ကိုကျင့်တရားပဲတဲ့တိလတရားပေါ့နော်တိလတရားဟာဒီခန္ဓာကိုယ်ကြီးကိုအရင်ပြုတ်ပြီးတော့မှရကြရတာမို့လားဒီနေရာမှာတိလဆိုတာကနှစ်မျိုးလောက်နားလည်ထားဖို့လိုတယ်နော်ဝါရိတတိလစာရိတတိလတဲ့ဝါရိတတိလဆိုတာကမလုပ်တဲ့မလုပ်ထိုက်တာကိုမလုပ်ဖဲနဲ့ရှောင်ရမဲ့တိလပေါ့သရိတတိလဆိုတာကလှုပ်တဲ့လှုပ်ထိုက်တာကိုလှုပ်ရမယ်တိလ။များသောအားဖြင့်တရားဓမ္မတို့ဦးဇင်းတို့တိလနဲ့ပတ်သက်လာရင်ဒီဝါရိတတိလကိုပဲသတိထားကြတာပေါ့နော်မလှုပ်တဲ့မလှုပ်ထိုက်တာကိုမလှုပ်ဖြစ်အောင်ရှောင်ကျင်တဲ့တိလသောတော်တုံးက၅ပါးတိလဆိုရင်ဒါဝါရိတတိလပေါ့သူများတဲ့မတတ်တဲ့ဘူးဒါကြောင့်မတတ်ဖဲနေအောင်ရှောင်လိုက်တယ်ဒါတိလရှိရဲ့ပေါ့သရိတတိလကျတော့အဲ့လိုမဟုတ်လှုပ်တဲ့လှုပ်ထိုက်တာကိုလှုပ်ဖြစ်အောင်ကြိုးစားတဲ့တိလမလုတ်တဲ့လုတ်ထိုက်တာကိုမလုတ်ရင်လည်းပဲသူကတိလပြည့်ုံနဲ့လို့မဆိုနိုင်ဘူးဆိုတဲ့အတိတ်ပဲ။မလုတ်တဲ့မလုတ်ထိုက်တာကိုလုတ်မှတိလပြည့်စည်တယ်လို့မအောင်မိနဲ့ဆိုတဲ့အတိတ်ပဲ။လုတ်တဲ့လုတ်ထိုက်တာကိုလည်းလုတ်ဖို့လိုသေးတယ်။ဥပမာဆိုရမှာဆိုမိဘတွေကသားသမီးပေါ်မှာပြုရမယ့်တာဝန်တွေဝတရားတွေရှိတယ်။သားသမီးတွေကလည်းမိဘတွေပေါ်မှာပြုရမယ့်အလုပ်တွေတာဝန်တွေဝတရားတွေရှိတယ်။အဲ့လိုပဲဆရာနဲ့တပည့်ညီကိုမောင်နှမဆွေမျိုးမိတ်ဆွေဆရာတကာအချင်းချင်းပြုလုပ်ကြရမယ့်တာဝန်တွေဆိုတာမကြည့်ဘူးလား။ကြည့်အဲ့ဒါတွေကိုလှုပ်တဲ့လှုပ်ထိုက်တဲ့အလုပ်တွေလို့နားလေသဘောပေါက်ပြီးတော့လှုပ်ကြဖို့လိုတယ်ပေါ့ဒါမှလည်းစာရိတတိလပြီးဆုံးအဲ့တော့ဥယျာဉ်တို့တံဘူးမရှိတဲ့ဒီခန္ဓာကိုယ်ကြီးကိုပဲအကြောင်းပြုပြီးတော့တံဘူးရှိတဲ့ကိုခြင်းတရားဆိုတဲ့လှုပ်တဲ့လှုပ်ထိုက်တာကိုလှုပ်လိုက်ခြင်းမလှုပ်တဲ့မလှုပ်ထိုက်တာကိုမလှုပ်မိအောင်ကြောင်းကျင်လိုက်ခြင်းဆိုတဲ့တိလကိုရအောင်ကြိုးစားနှိုင်းနေဆိုရင်ဒါတံဘူးရှိတာကိုရတယ်အနှစ်သာရရှိတာကိုရတယ်လို့ဆိုရတယ်ပေါ့ဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့ဒုတိယတွဲပြတဲ့အတွဲကခန္ဓာကိုယ်နဲ့ကိုယ်ကျင်တရား ကိုရှင်တရားဆိုတာဒီခန္ဓာကိုယ်ကြီးနဲ့ကင်းပြီးတော့ဖြစ်တာမျိုးမဟုတ်ဘူးเนาะတော့ခန္ဓာကိုယ်ကြီးကတန်ဖိုးမရှိပြင်မလို့သူ့ကိုအကြောင်းပြုပြီးတော့ကိုယ်ကောင်းကောင်းကြိုးစားလို့ဖြစ်လာမဲ့သီလကတော့တန်ဖိုးမရှိဘူးလားရှိတယ်ဟုတ်ရဲ့လားတနည်းပြောရရင်တော့ဆွလွတ်မှုမပါတဲ့ပိုင်ဆိုင်မှုဟာတန်ဖိုးမရှိဘူးပေါ့ပထမအတွဲကိုဝေဖန်ကြည့်မယ်ဆိုရင်ဟုတ်လားကိုယ်ကျင်တရားဆိုတဲ့စောင့်စည်းမှုမပါတဲ့ဒီခန္ဓာကိုယ်ကြီးဟာလည်းတန်ဖိုးမရှိဘူးလို့ပဲဆိုရမှာပေါ့ဟုတ်တယ်မို့လားနှစ်တွဲရှိပြီနော်ဒါတရားဓမ္မတို့မှာဉာဏ်ရှိပါတယ်ဒါကြည်ကြည်ပြတ်ပြတ်စဉ်းစားနိုင်ရတယ်ဟုတ်လားပိုင်ဆိုင်မှုကြီးတက်တက်ဆိုရင်ဒါတန်ဖိုးရှိတယ်လို့မဆိုနိုင်ဘူးစွန့်လွတ်မှုရှိအောင်လုပ်ရမယ်အဲ့ဒါလည်းခန္ဓာကိုယ်ကြီးကြီးတက်တက်ဆိုရင်တော့ဒါမတက်တာတဲ့သဘောကိုလှိမ့်ခံနေရတာနဲ့ပဲသူ့ကိုတန်ဖိုးရှိတယ်လို့မဆိုနိုင်ဘူးသူ့ကိုအကြောင်းပြုပြီးတော့ကိုကကိုကျင်းတီလာကိုရအောင်လုံနိုင်တယ်ဆိုရင်တော့ဒါတန်ဖို့ရှိမသွားဘူးလားရှိသွားတယ်ဒါဒုတိယအတွဲပေါ့နော်နောက်ဦးဇင်းတို့တတိယအတွဲကပူပြီးတော့လေးနေတဲ့သဘောလေးရှိတယ်ပူပြီးတော့စိတ်ဝင်စားတယ်လည်းကောင်းတယ်အဲ့ဒါကဘာကိုဝေဖန်ပြလဲဆိုတော့ဒီဘဝဆိုတဲ့ရှင်သန်မှုကိုပဲဝေဖန်ပြီးတော့ပြတယ်နော်အဲ့ဒါမြတ်စွာဘုရားကဘယ်လိုအမိန့်ရှိလဲဆိုတော့အနိစ္စာတိတဘာဝေနအဘိနပိလနထောနိတာရတဣမတဇီဝိတတဘာဝနာနာမတာရောတဲ့တေတိတရဲ့နော်တလာပိတလာတနစ်ပိတနစ်ဘဝမှာနေနေရတယ်ဆိုတော့ဒီရှင်သန်မှုရှိရနော်အဲ့ဒီရှင်သန်မှုဟာလည်းပဲတကယ်တမ်းကတော့တန်ဖိုးရှိလာတယ်လို့မဆိုနိုင်ဘူးတဲ့ရှင်သန်ခြင်းကိုတန်ဖိုးမရှိဘူးလို့ပြောတာဒကာဓမ္မတို့လက်ခံနိုင်မလားမသိဘူးနော်ရှင်သန်နေရတဲ့အနေအထားကိုဘာလဲတော့တန်ဖိုးမရှိဘူးလို့ပဲပြောတယ်အမြတ်တာမရှိဘူးလို့ပဲပြောတယ်အလွန်ခိုင်လုံတဲ့အကြောင်းပြချက်ပေးထားတယ်အဲ့ဒါကဘာလဲဆိုတော့အနိစ္စာတိသဘာဝေနအဘိနပိလနထောတဲ့အနိစ္စာတိသဘာဝေနမမြဲသောသဘာဝတရားသည်အဘိနပိလနထောအမြဲတမ်းကိုနှိပ်စက်နေတဲ့အတွေ့အကြောင်းနဲ့အကြောင်းပြချက်ကနော်ရှင်သန်ခြင်းဒီတန်ဖိုးမရှိဘူးဘာကြောင့်လဲဆိုတော့မမြဲခြင်းသဘောတရားကအမြဲတမ်းနှိပ်စက်နေလို့ပါတဲ့ဆိုလိုတာကဘဝဆိုတာဒလဇက်ပြီးဆုံးပြီးဆုံးလိုက်နေတဲ့အတွက်ကြောင့်တန်ဖိုးမရှိဘူးလို့ပြောတာပါနော်ပြောရမှာဆိုမနေ့တုန်းကကြောက်ခဲ့၊ဆိုးခဲ့၊လှုပ်ခဲ့၊ခိုင်းခဲ့၊စားခဲ့၊တောက်ခဲ့၊ဝမ်းသာခဲ့၊ဝမ်းနေခဲ့၊အဆင်ပြေခဲ့၊အဆင်မပြေဖြစ်ခဲ့တကယ်ကိုအမျိုးမျိုးပုံပုံစုံနေအောင်မနေ့တုန်းကအတွေ့အကြုံဖြစ်ပြမျိုးစုံမဖြစ်ဖြစ်ခဲ့ဘူးလားဖြစ်ပြဖြစ်တယ်အဲ့ဒီမနေ့တုန်းကအတွေ့အကြုံဖြစ်ပြမျိုးစုံတို့ဒီမနေ့တုန်းကပဲပြီးဆုံးသွားတာပဲလေဒီနေ့ဒီလိုက်လာတာမဟုတ်ဘူးဒါပဲညင်းနိုင်တော့ညမငင်းနိုင်ဘူးဟုတ်လားအဲ့လိုပဲမနေ့တုန်းကအတွေ့အကြုံဖြစ်ဖြစ်မျိုးစုံကောင်းကောင်းဆူဆူဘာတွေလဲဖြစ်ခဲ့ဖြစ်ခဲ့အဲ့ဒါတွေကနေ့လေဒီလိုက်လာတာမဟုတ်နော်အဲ့လိုပဲနေ့လေမှာဖြစ်ပြတဲ့အတွေ့အကြုံဖြစ်ဖြစ်မျိုးစုံကလည်းညနေဒီလိုက်လာတာမဟုတ်ဖြစ်ရမှာရင်တကယ်တမ်းကပြီးဆုံးညာရတာချုပ်ကြောက်ကြရတာအဲ့လိုနီးနေဘဝဆိုတာသွားနေတာပေါ့နော်ဦးဇင်းတို့ကျန်ကနေတဲ့ကတော့ဟိုမြေပြောင်ပြောင်မှလေပင်ကြီးတစ်ပင်လိတ်နေတယ်လို့မျိုးလို့ဥပမာပေးတယ်နော်မြေပြောင်ပြောင်မှာလေပင်ကြီးတစ်ပင်လိမ့်နေတာကိုမျက်စိနဲ့မြင်ကြည့်လာမှနော်လိမ့်သွားတယ်။အဲ့ဒီလေပင်ရဲ့ပြင်ဘက်ကတန်ကွက်ထားတဲ့နှခမ်းနဲ့တကယ့်မြေကြီးနဲ့တကယ့်ထိနေတဲ့နေရာဟာဘယ်လောက်ကျယ်တော့ဧရိယာလေးဟာဘယ်လောက်မှမကျယ်ဘူးနော်တလမလောက်ပဲရှိမယ်ပေါ့ဟုတ်လား။မြေကတကယ်ပြန့်နေဆိုရင်တလမတောင်ရှိချင်မှရှိမယ်။လေပင်ကလည်းတကယ်ဝိုင်းနေဆိုရင်နော်တလမတောင်ရှိချင်မှရှိမယ်။အဲ့တော့ရှေ့ကိုလိမ့်သွားပြီဆိုတော့အဲ့ဒီထိထားတဲ့ဟာလေးကလွတ်သွားတယ်။မထိသေးတဲ့နေရာလေးကထိသွားတယ်။ရှိကိုလိမ့်သွားတယ်ထီပီးစားလေးလွတ်သွားတယ်မထီရတဲ့နေရာဆက်ထီသွားတယ်။ကြိုင်းတဲ့ထဲလေးပင်ဧရိယာကြီးတစ်ခုလုံးဟာမြေကြီးနဲ့ထိနေတာမဟုတ်ဟုတ်လားအဲ့လိုပဲဘဝမှာရှင်းပန်းနေတယ်ရှိကိုသွားနေတယ်ရင်းနေတာမဟုတ်ဘူးနော်ဒကာကြီးမိုင်မြန်သွားနေတာအဲ့လိုသွားနေတာဟာတစ်ဆက်တည်းနေရင်းနဲ့သွားတာမဟုတ်ဘူးတစ်ခဏချင်းနေရင်းနဲ့သွားနေတာဟုတ်တယ်မို့လားနောက်တည့်ရက်24နာရီရှိတယ်24နာရီလုံးကြိုင်းတဲ့ထဲနေလိုက်ရတာလားမဟုတ်ဘူးတဏှာကြီးပြီးမှတဏှာကြီးနေရတာအဲ့ဒီတဏှာကြီးနေရတယ်ဆိုတဲ့ကိစ္စမှလည်းပဲတဏှာကြီးတစ်ပြိုင်တည်းထဲနေရတာလားမဟုတ်ဘူးတမိနစ်ပြီးမှတမိနစ်နေရတာအဲ့ဒီတမိနစ်မှတောင်မှတစ်စက္ကန့်ပြီးမှတစ်စက္ကန့်နေရတာအဲ့ဒီတစ်စက္ကန့်တောင်မှဟောအခုခေတ်နော်မီလီစက္ကန့်ဆိုပြီးတော့တစ်စက္ကန့်ရဲ့အပုံတရားပုံရင်နော်တပုံရင်းတောင်စိတ်ပြထားတာမဖြစ်ဘူးလားအဲ့ဒီမီလီစက္ကန့်လေးဒီတစ်စက္ကန့်ပြီးတစ်ခုပြီးတစ်ခုပြီးမှနော်ဆိုလိုတာကရှစ်တစ်စက္ကန့်ဒီဆုံးပြည့်စည်ပြီးမှနောက်တစ်ဆက်ကဆက်လက်ရှင်တန်ခွင့်ရတယ်ပေါ့နှစ်ဆက်ကတစ်ပြည့်နဲ့တည်းရှင်တန်နေတာမဟုတ်အခုအဖွားဆိုရင်အသက်90ရှိပြီအသက်90အနှစ်90တစ်ပြည့်နဲ့တည်းနေလိုက်ရတာမဟုတ်ဘူးဟုတ်တယ်မို့လားတကယ်တစ်ခဏချင်းလေးနေရတာတကယ်တမ်းကဘဝဆိုတာတစ်ခဏလေးချင်းလေးတွေဆက်တိုက်ဆက်တိုက်ဖြစ်နေတာဟုတ်လားနှစ်ခုတစ်ပြည့်နဲ့တည်းဖြစ်တာမဟုတ် အလွန်တူတော့နဲ့အချိန်ကာလနဲ့ပြောမယ်ဆိုတော့အလွန်ကိုတူတော့နဲ့အချိန်ကာလလိုပဲပြောရမှာပေါ့ဟုတ်လားအဲ့ဒါကိုတက္ကရာမတ်ဥယျာဉ်တို့သဘောပေါက်အောင်နားလည်အောင်ဟိုစင်ပါလေစင်ပါတဲ့နဲ့တကယ်တိအောင်လည်းပဲကြိုးလည်းကြိုးစားတဲ့နဲ့ပေါ့ဟုတ်ရလားအေးဒါကြောင့်ဘဝဆိုတာတကယ်တမ်းကအချိန်ပြည်တာတွေပဲဖြစ်ဖြစ်အချိန်မပြည်တာတွေပဲဖြစ်ဖြစ်နောက်ဆင်းရဲတာပဲဖြစ်ဖြစ်ချမ ော့တကယ်တမ်းကတန်ဖိုးမရှိဘူးလို့ပြောတာဘောကမှာ၃ညသဘောလို့မြတ်စွာဘုရားကတော့ဟောတယ်ဘောကဟာ၃ညဆိုတာတန်ဖိုးမရှိဘူးလို့ပြောတာပါပဲဟိုအကြောင်းမဲ့ကြီးတန်ဖိုးမရှိဘူးလို့အယံကာရောဆွဆွဲတာယူဆတာမဟုတ်ဘူးပြီးပြီးသွားနေတဲ့အတွက်ကြောင့်တန်ဖိုးမရှိဘူးလို့ပြောတာကောင်းလို့လည်းပဲထိန်းထားလို့မရဘူးမကောင်းလို့လည်းပဲထိန်းထားလို့မရဘူးသူ့ကိုတီးနေအောင်ဘယ်သူမှလှုပ်လို့မရဘူးအကုန်လုံးဟာပြောင်းလဲသွားတာပဲနော်ချင်းရတဲ့လူရဲ့ဘောကလည်းပဲတရက်ကုန်တော့24နာရီကုန်သွားတာပါပဲနော်ချမ်းသာတဲ့လူရဲ့ဘောကလည်းပဲတရက်ကုန်တော့24နာရီကုန်သွားတာပဲကုန်လာခြင်းတော့တူးနေတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ထို့ကြောင့်ပါဆိုတယောက်နဲ့တယောက်ရဲ့ဘောကကိုမဆိုထားနဲ့ကိုတယောက်ထဲမှာကိုပဲအချင်းပြေးတာတွေအချင်းမပြေးတာတွေချမ်းသာတာတွေချင်းရတာတွေရှိပါတယ်ဟုတ်လားဟောတာမန်အချင်းတရားတော်တို့ဦးဇင်းတို့ပုထုရှင်တွေဟာချမ်းသာတာနဲ့ချင်းရတာနဲ့အရင်ကြီးကွာခြားတယ်လို့ထင်တယ်ဒီလားအချင်းပြေးတာရဲ့အချင်းမပြေးတာရဲ့ဟာတော်တော်ကိုကွာခြားတယ်လို့ထင်ကြတယ်ပေါ့နော်ဒါလည်းပဲကွာပါတယ်မကွာဘူးတော့မဟုတ်ပါဘူးချမ်းသာတာကချမ်းသာတာပေါ့နော်ဆင်းရဲတာကဆင်းရဲတာပေါ့မတူပါဘူးဟုတ်လားသို့တော့အဲ့ဒီချမ်းသာတာနဲ့ဆင်းရဲတာမှာတကယ်ကိုနက်နက်ဆိုင်ဆိုင်အခြေခံကြကြတူးနေတဲ့အချက်တွေရှိတယ်အဲ့ဒါကိုနားလည်ဖို့လိုတယ်ဒီလားချမ်းသာတာနဲ့ဆင်းရဲတာဟာအပေါ်ယံကြည့်ရင်တော့မတူဘူးချမ်းသာတာဟာအလွန်ကောင်းတယ်ပေါ့ဆင်းရဲတာကတော့အလွန်ဆိုးတယ်ပေါ့မချမ်းသာဆင်းရဲဆိုတာပြည်သူ့စာပိုင်ဆိုင်မှုအနေများကိုကြီးရဲပြောနေတာမဟုတ်ဘူးနော်အေးအဲ့ဒီချမ်းသာခြင်းဆင်းရဲခြင်းဟာအပေါ်ယံကြည့်ရင်မတူဘူးလို့ထင်ရပေမဲ့လို့တကယ်တမ်းလဲထိုက်တလောက်တော့မတူပါဘူးဟုတ်လားဒါပေမဲ့သူတို့မှနက်နက်ဆိုင်ဆိုင်အကြီးအကျယ်တူးနေတဲ့အချက်တွေရှိရဲအဲ့ဒါပါလဲဆိုတော့တူညီစွာပြီးဆုံးချုပ်ပြောင်းသွားကြတယ်ဆိုတဲ့အချက်မှတူတယ်အဲ့ဒါကိုမြင်မှဘဝဟာတန်ဖိုးမရှိဘူးဆိုတာကိုသိနိုင်တယ်ပဲမြင်နိုင်တယ်နောက်မှရှင်ကိုကစိတ်တိုင်းမကြတဲ့ကိစ္စဒုက္ခတွေလောက်ပဲဟာဘောကဆင်းရဲလိုက်တာဒုက္ခလို့ညည်းကြတာကိုစိတ်တိုင်းကြတဲ့ကိစ္စကိုဖြစ်နေတာလေးတွေဖြစ်မဲ့ကိစ္စကြတော့ဒုက္ခလို့ညည်းကြလားမညည်းဘူးအဲ့ဒါကြတော့ဒုက္ခလို့လည်းထင်လဲမထင်ဘူးပေါ့ဟုတ်ရဲ့လားတကယ်တမ်းကကောင်းကောင်းဆိုးဆိုးအကုန်လုံးပါဖြစ်နေတာတော့ပျက်စီးချုပ်ပြောက်သွားတာပါပဲဒါကြောင့်မကောင်းဘူးလို့ပြောတာဘောရဲ့ဒုက္ခသဘောကိုပြောတဲ့နေရာမှာဟိုဆင်းရဲခြင်းဒုက္ခဝေဒနာလောက်ကိုရည်ရွယ်ပြီးတော့ပြောတာမဟုတ်စိတ်တိုင်းမကြတဲ့ဒေါမနတဝေဒနာလောက်ကိုရည်ရွယ်ပြီးတော့ပြောတာမဟုတ်ဘူးဘာတွေပဲဖြစ်ဖြစ်အကုန်လုံးကပြီးဆုံးချုပ်ပြောက်သွားတဲ့အတွက်ကြောင့်မကောင်းတဲ့တရားတွေလို့ပြောတာဟုတ်ရဲ့လားဟုတ်ဦးရှင်တို့ငုတ်တော်ပါဠိတော်မှာဒုတိယလောကဓမ္မသုတ်တံဆိုတာရှိတယ်အဲ့ဒီလောကဓမ္မသုတ်တံမှာဟောထားတဲ့အချက်လေးကအလွန်စိတ်ဝင်စားတဲ့အကြောင်းတည်းတော့လောကဓာတ်တရားတွေနဲ့ပတ်သက်ပြီးတော့ဟောထားတာပါဦးရှင်တို့လောကဓာတ်တရားနဲ့ပတ်သက်ပြီးတော့အကောင်းလောကဓာတ်တရား၄ပါးမကောင်းတဲ့လောကဓာတ်တရားက၄ပါးနော်လာဘောအလာဘောရတောအယတောနေနာပတန္တာဒုက္ခဒုက္ခဆိုပြီးတော့ဟုတ်လားရတယ်မရဘူးအချိန်ရှိတယ်မရှိဘူးဒီမောနဲ့ကဲရတယ်ချမ်းသာတယ်ဆင်းရဲတယ်ဒီမျိုးပေါ့နော်အကောင်းက၄မျိုးမကောင်းတာက၄မျိုးအဲ့ဒီမှာဒကာမတို့ဦးရှင်တို့တာမန်နားလည်ထားတာကအကောင်း၄မျိုးကတော့တတော်ကိုကောင်းနေဟုတ်လားမကောင်း၄မျိုးကတော့တတော်ကိုမကောင်းဘူးနော်မရဘူးအချိန်ရနေပြတ်သွားတယ်အာကဲရခံရတယ်ချင်းရည်တွေဒါတော်တော်ကိုဆက်စုပ်เสียကောင်းနေပေါ့။ကောင်းတာကတော့တော်တော်ကိုလူချင်းเสียရကြင်เสียကောင်းနေလို့ထင်ကြတာပေါ့နော်။ဒီအကောင်းလောကဓာတ်နဲ့မကောင်းလောကဓာတ်ရဲ့ကွာဟချင်းဟာအလွန်ကြီးမားတယ်လို့ထင်ကြတာပေါ့နော်။ဒါပေမဲ့အဲ့ဒီသုတ္တမမြတ်စွာဘုရားကသုတ္တဝါအရိယသာဝကောတဲ့အကြာအမြင်ရှိတဲ့မြတ်စွာဘုရားရဲ့တရားဒေသနာတော်တွေကိုအများကြီးကြားဖို့နာဝရှိထားတဲ့အရိယရဲ့သာဝကဟာဒီကောင်းတဲ့လောကဓာတ်နဲ့မကောင်းတဲ့လောကဓာတ်ရဲ့တူညီတဲ့အချက်တွေကိုကောင်းကောင်းသဘောပေါက်တယ်တဲ့။အဲ့ဒါကဘာလို့ဆိုတော့ကောင်းတဲ့လောကဓာတ်တရား၄ပါးဟာလည်းပဲအနိစ္စဒုက္ခဝိပရိနာမဓမ္မတဲ့သုံးချက်ဟောတယ်။မကောင်းတဲ့လောကဓာတ်တရား၄ပါးဟာလည်းပဲအနိစ္စဒုက္ခဝိပရိနာမဓမ္မလို့သုံးချက်ပဲဟောတယ်။အကွဲပြားမရှိနော်။မကောင်းတဲ့လောကဓာတ်လည်းပဲအနိစ္စမမြဲဘူးဒုက္ခဆင်းရဲခြင်းရဲ့အကြောင်းဖြစ်တယ်။ဝိပရိနာမဓမ္မတစ်မျိုးတစ်မျိုးပြောင်းလဲသွားမယ်သဘောတရားဖြစ်တယ်တဲ့။မကောင်းတဲ့လောကဓာတ်ကလည်းဒီတိုင်းပဲ။နော်မမြဲတဲ့သဘောအနိစ္စတာဖြစ်တယ်။ဆင်းရဲတဲ့သဘောဒုက္ခတာဖြစ်တယ်။တမျိုးတမျိုးပြောင်းလဲသွားအောင်မယ်ဝိရိနာမသဘောတာဖြစ်တယ်ဆိုပြီးတော့အနိစ္စဒုက္ခဝိရိနာမဓမ္မဖြစ်တာချင်းကြတော့မတူဘူးလားတူတယ် တော့ဦးဇင်းတို့ဘာကိုကြိုးစားပြီးတော့ပိတ္တပေါင်းသူတော်ကောင်းတို့ကိုရှင်းပြနေတာတော့ဆိုတော့ဒီရှင်းပန်းနေရခြင်းတည်းတန်ဖိုးတကယ်တမ်းကမရှိဘူး။ဘာဖြစ်လို့လဲဆိုတော့ဘယ်လိုပုံစံနဲ့ပဲရှင်းပန်းရသည်ဖြစ်စေကမူအကုန်လုံးဟာပြီးဆုံးသွားကြတယ်၊ချုပ်ပြောင်းသွားကြတယ်။အဲ့ဒီအချက်ကဒီရှင်းတန်မှုမှာဒလဆက်ကပ်ပြီးတော့လိုက်ပြီးတော့နှိမ့်ချက်နေတယ်တဲ့။ဟုတ်လား။ကောင်းတယ်ထင်တာဟာအဲ့ဒီအချက်ကိုမမြင်လို့ကောင်းတယ်ထင်ရတာပေါ့။မကောင်းဘူးထင်တာလည်းပဲအဲ့ဒီအချက်ကိုမမြင်လို့ဒါကိုဒေါသတွေနဲ့တုံ့ပြန်ကြတာပေါ့လေဒီနေရာမှာမကောင်းမှုဆိုတာကဒုက္ခလက္ခဏာကိုမြင်တဲ့မကောင်းမှုကိုမကောင်းတဲ့သဘောကိုမြင်တဲ့သဘောကိုဆုလို့တာမဟုတ်ဘူးနော်ကိုယ်စိတ်တိုင်းမကြတဲ့သဘောကြီးဖြစ်သွားတာဟာဒီအနိစ္စအချက်ကိုမမြင်လို့ဒါနဲ့စိတ်တိုင်းမကြတဲ့သဘောကြီးကဖြစ်သွားတာဟုတ်လားစိတ်တိုင်းကြတဲ့သဘောဖြစ်သွားတာလည်းပဲဒီအနိစ္စဖြစ်တဲ့သဘောကိုမမြင်လို့ဒါနဲ့စိတ်တိုင်းကြတဲ့သဘောဟာဖြစ်သွားတာဟုတ်လားအဲ့တော့ဦးဇင်းတို့ပြောနေတာကရှင်းတန်ခြင်းမှာဒါကအမြဲတမ်းတွဲလိုက်နေလေပြစီရင်ကအမြဲတမ်းတွဲလိုက်နေတယ်။ဒါကြောင့်အရိယာသူတော်ကောင်းကြီးတွေရဲ့မြင်မှာဘေဘဝရဲ့ရှင်သန်မှုမျိုးမဆိုတန်ဖိုးရှိတယ်လို့မဆိုနိုင်ဘူး။ဇမားရဲ့ရှင်သန်မှုမျိုးဖြစ်ဖြစ်၊နတ်ရဲ့ရှင်သန်မှုမျိုးပဲဖြစ်ဖြစ်၊နောက်လူတွေရဲ့ရှင်သန်မှုမျိုးပဲဖြစ်ဖြစ်ရှင်သန်နေရတာမှန်မှန်ဒီတလဇပြစီချုပ်ပြောက်ခြင်းကနှိမ့်ချနေတဲ့အတွက်ကြောင့်တကယ်တန်ဖိုးရှိတယ်လို့မဆိုနိုင်ဘူးတဲ့။အဲ့ဒီတန်ဖိုးမရှိဘူးလို့ဆိုရတဲ့ဒီရှင်သန်မှုတွေကနေပြီးတော့တန်ဖိုးတကယ်ရှိတာဖို့တကယ်တန်တာကိုရကျင်နေဆိုရင်တော့ဘာဝနာတရားကိုရအောင်လုပ်ပါတဲ့။နော်ဘာဝနာတရားဆိုတာသမာဓိပညာပေါ့နော်။သမာဓိဘာဝနာ၊ပညာဘာဝနာနှစ်မျိုး။ဒီနေ့အပြင်သမထဘာဝနာ၊ဥပဒနာဘာဝနာလို့နှစ်မျိုးပေါ့။ဟောအရေးကြီးတာကပညာဘာဝနာပေါ့။သို့တော်လည်းပဲသမာဓိဘာဝနာကလည်းဟောကင်းလို့မဖြစ်။နော်သမာဓိရှိမှတကယ်မှန်မှန်ကန်ကန်သိနေတယ်ဆိုတဲ့ပညာကရှိမှာ။ဟုတ်လား။သမာဓိဆိုတာပညာရဲ့အလွန်နိကတဲ့အကြောင်းတရား။နော်ဒါကြောင့်သမာဓိဆိုတာကိုတန်ဖိုးထားဖို့လိုတယ်။သို့တော်လည်းပဲအဲ့ဒီတမာရီဟာပညာရရှိဖို့အတွက်ကြိုးစားအထောက်ရတာဖြစ်တဲ့အတွက်ကြောင့်ပညာရဲ့အချံအရံတရားမျှတာဖြစ်တယ်လို့လည်းပဲနားလည်ဖို့လိုတယ်ပေါ့အဓိကကဟိုဒီပညာတရားတွေဒါလည်းကိလေသာတရားကိုတကယ်ပယ်တတ်နိုင်တာဟုတ်လားဒါကြောင့်ပညာကိုအထုထိထားဖို့တော့မလိုဘူးလားလိုတယ်သို့တော်အဲ့ဒီပညာကိုဖြစ်ပေါ်စေတဲ့အကြောင်းအကျိုးကျေးဇူးအများကြီးပြုနေတဲ့တမာရီတရားကိုလည်းတန်ဖိုးထားဖို့မလိုဘူးလားလိုတယ်အဲ့တော့ဦးဇင်းတို့ရှင်းတမ်းမှုရဲ့အနစ်သာရတွေဒီသမารိပညာတရားပဲတနည်းအားဖြင့်အသိဉာဏ်ပညာပဲဆိုလိုတာကအသိဉာဏ်မပါဘဲနဲ့ရှင်းနေရတာတန်ဖိုးမရှိဘူးလို့ပြောတာဟုတ်လားအသိဉာဏ်ပါတဲ့ရှင်းတတ်မှုကြတော့တန်ဖိုးရှိသွားပြီလို့မဆိုနိုင်ဘူးလားရှင်းတတ်မှုကတန်ဖိုးရှိတာလားအသိဉာဏ်ကတန်ဖိုးရှိတာလားအသိဉာဏ်ကတန်ဖိုးရှိတာဒါပေမဲ့အဲ့ဒီအသိဉာဏ်ကလည်းဒီရှင်းတတ်မှုလေးတွေကနေပြီးတော့ကိုကရအောင်ယူရတာပဲမဟုတ်လားဘဝနဲ့ရင်းပြီးတော့ရအောင်ရှားရတာပေါ့ဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့တည့်တည့်ပြောရရင်ဘဝကတန်ဖိုးမရှိဘူးသို့တော့တန်ဖိုးမရှိဘူးလို့သိတဲ့မှန်ကန်တဲ့အသိဉာဏ်ကတော့တန်ဖိုးရှိတယ်ဟုတ်လားဦးဇင်းတို့ဘယ်နှတွဲရှိသွားပြီတော့ပြောလိုက်တာသုံးတွဲရှိသွားပြီနော်ဘဝနဲ့ပတ်သက်ပြီးတော့ဒါတန်ဖိုးရှိတယ်တန်ဖိုးမရှိဘူးဆိုတာကိုခွဲခြားပြီးတော့နားလေကြားဖို့ပေါ့ဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့နောက်ဆုံးအတွဲကတော်တော်လေးနဲ့တယ်လို့ဆိုရမယ်နော်ဘဝကအနိစ္စဖြစ်တဲ့အတွက်ကြောင့်တန်ဖိုးမရှိဘူးဒါပေမဲ့ဘဝဟာအနိစ္စဖြစ်နေတယ်လို့တကယ်သိတဲ့အသိဉာဏ်ပညာကတော့တန်ဖိုးရှိသွားတယ်အဲ့ဒါကဒီဒုက္ခကနေပြီးတော့သူကဆွဲတင်သွားမှာပဲအဲ့ဒီအသိဉာဏ်ကဟုတ်တယ်မဟုတ်လားဒါကြောင့်ဟိုဒုက္ခဖြစ်နေတာကတန်ဖိုးမရှိဘူးဒုက္ခဖြစ်နေရင်းနဲ့ဒုက္ခလွတ်အောင်ကြိုးစားနေတဲ့အနေအထားလေးကတော့တန်ဖိုးရှိသွားတယ်ဟုတ်လားထောင်ထဲမှာရောက်နေတာတန်ဖိုးမရှိဘူးဒါပေမဲ့အဲ့ဒီထောင်ကထွက်လို့ရအောင်ကြိုးစားနေရတာကတော့တန်ဖိုးရှိတယ်ဘယ်နှတွဲရှိသွားလဲသုံးတွဲနော်အဲ့ဒါဦးဇင်းတို့ပထမအတွဲကပါတော့ပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့ဝေဖန်ကြည့်တယ်ပိုင်ဆိုင်မှုနဲ့ဆွံ့လွတ်မှုပိုင်ဆိုင်မှုဆိုတာကပျက်စီးခွင့်ကြုံရင်အလွယ်တကူပျက်စီးသွားနိုင်တယ်။လောကပရိဒေဝဒုက္ခဒေါမနတတွေနဲ့ရောပြောနေတယ်။ဒါကြောင့်တကယ်တန်ဖိုးရှိတဲ့အရာလို့မဆိုနိုင်ဘူး။မရှိရင်မဖြစ်တဲ့အပိုင်းရှိလို့ရှိဖို့တော့လုပ်ကြရမယ်၊ကြိုးစားကြရမယ်ပေါ့ဟုတ်လား။သို့တော့သူကြီးတက်တက်ဆိုရင်တော့တန်ဖိုးရှိတယ်လို့မဆိုနိုင်ဘူး။တန်နိုင်တယ်များ၊ကိုစွမ်းကိုစားနဲ့ကြားထားတဲ့ဒီပစ္စည်းဥစ္စာတွေကိုအများသောတတ္တဝါတွေအတွက်ဝေနိုင်မြနိုင်ပေးနိုင်ကြနိုင်တယ်ဆိုတဲ့စိတ်ကလေးပါမှဒီပစ္စည်းဥစ္စာဟာတန်ဖိုးရှိတဲ့အရာကိုဟုတ်ရရရကြောင်ဖြစ်သွားတယ်ပေါ့ဒါပထမအတွေ့ဒါလည်းစဉ်းစားတတ်ပါလေဟုတ်လားဒီနောက်တစ်တွဲကပါတော့ဒီခန္ဓာကိုယ်ကြီးနဲ့ကိုယ်ကျင်တရားဆိုတဲ့တီလခန္ဓာကိုယ်ကြီးတက်တက်ကတော့တီလမပါတဲ့ခန္ဓာကိုယ်ကြီးတက်တက်ကတော့တိတ်တံကိုမရှိဘူးသူကတော့ဆင်းရဲယုံမြဒုက္ခဝေဒနာရဲ့တံကိုခံရယုံမြဟုတ်လားအဲ့ဒီလိုခံရယုံမြဖြစ်တဲ့ခန္ဓာကိုယ်ကြီးကနေတကယ်လို့လုံးတဲ့လုံးထိုက်တာကိုလုံးပြအောင်ကြိုးစားမယ်မလုံးတဲ့မလုံးထိုက်တာကိုကြောင်းနေအောင်ကြိုးစားမယ်ဆိုရင်တော့ယောဂဖြစ်နေတာတော့မှန်တယ်သို့တော့ယောဂဖြစ်နေတဲ့ခန္ဓာကိုယ်ကြီးကပဲကိုရင်းတီလာကိုရအောင်လုံနိုင်တဲ့အတွက်ကြောင့်တူဝတံကိုရှိသွားတယ်ပေါ့ဒါလည်းပဲအကြီးမပါဘူးလားဒီလေးပါတယ်နောက်တစ်တွဲကပါတော့ရှင်တန်မှု နော်တစ်ချိန်ပြီးတစ်ချိန်တရပြီးတရတလာပြီးတလာရှင်းနေရတဲ့ဒီအနေထားဒါကမကုံလေးတည်းရှင်ရအောင်မှာပေါ့နော်နေရအောင်မှာပေါ့အဲ့ဒီနေထိုင်နေတဲ့ရှင်းသန်းနေတယ်ဆိုတော့ဒီရှင်းသန်းမှုဟာသူကြီးတသက်ရှင်တော့အနေစာကြီးဖြစ်နေတဲ့အတွေ့အကြုံတကယ်တန်ဖိုးရှိတယ်လို့မဆိုနိုင်ဘူးတလည်းကြပြီးဆုံးလိုက်နေတာပါပဲစိတ်ကူးကလေးတွေနဲ့တွေးပြီးတော့မြှောက်ကိုချက်လေးတွေထင်စားချက်ကလေးတွေနဲ့ပျော်ပြီးတော့နေတော့နေရန်ပေါ့လေဟုတ်လားဒါပေမဲ့တကယ်တမ်းကတော့ဘာတွေပဲဖြစ်ဖြစ်ပြီးဆုံးသွားတာကြီးပါပဲဟုတ်ရဲ့လားဒါကြောင့်သူဟာတန်ဖိုးမရှိဘူးသို့တော့အဲ့ဒီလိုဖြစ်နေတယ်အနေစာဖြစ်နေတယ်လို့အမှန်အကန်သိတယ်နားလေတဲ့ဉာဏ်ပညာကြတော့တန်ဖိုးရှိသွားတယ်ဟုတ်လားအဲ့ဒါဘဝတည်းတန်ဖိုးမရှိဘူးတန်ဖိုးမရှိဘူးလို့သိတဲ့အဋ္ဌဉာဏ်ကတော့တန်ဖိုးရှိသွားတယ်။ဒါကြောင့်ရှင်သန်ခြင်းမှာအဋ္ဌဉာဏ်ပညာပါအောင်လုပ်ရမယ်ပေါ့။အဋ္ဌဉာဏ်ပညာရအောင်မလုပ်နိုင်ဘဲနဲ့ဒီတိုင်းပဲအသက်ရှင်ရုံမြရှင်နေတဲ့သာကအိခါတောက်ခါလောက်နဲ့ရှင်နေမယ်ဆိုရင်တော့ဒီရှင်သန်မှုဟာတကယ်ကိုအကာတက်တက်လို့မဆိုနိုင်ဘူးလား။ဆိုနိုင်တယ်။ဒါကြောင့်ပေးတဲ့ဘောင်းသူတော်ကတော့ဏိဒန်းတုံးကဥစဉ်ကဂါထာလေးတစ်ခုရွတ်ခဲ့တယ်သတိထားမိမယ်ထင်ပါတယ်။နော်အတာရီတာရမတိနောတာရီသာတာရတတိနာတိတာရဏာရိကိသံတိမိစ္ဆာသင်္ကပ္ပခောသရာတဲ့တံဘိုးရှိတာရဲ့တံဘိုးမရှိတာရဲ့ကိုခွချပြီးတော့နားမလဲဘူးတံဘိုးမရှိတာကြီးကိုတံဘိုးရှိတယ်လို့ထင်တယ်တံဘိုးမရှိတာကိုကြတော့တံဘိုးရှိတယ်လို့ထင်တယ်တံဘိုးရှိတာကိုကြတော့တံဘိုးမရှိဘူးလို့ထင်နေမယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာတံဘိုးရှိတာကိုမရနိုင်ဘူးတဲ့ဟုတ်ရလားအေးအဲ့တော့ဦးဇင်းတို့အခုအဲ့ဒါကိုပဲကြည့်ရပြီးတော့ဘဝမှာဘယ်ရာကတံဘိုးရှိတယ်ဘယ်ရာကတံဘိုးတိတ်မရှိဘူးဆိုတာကိုဒါအရိယာသူတော်ကောင်းကြီးတွေဘုရားအစရှိတဲ့ရိယာသူတော်ကောင်းကြီးတွေရဲ့အလိုတော်ရဒါပြောပြတာပါနော်။ဒါကြောင့်ပိသကောင်သူတော်ကောင်းတို့ဒီဒီကနေ့တန်ဖိုးမရှိတဲ့အရာတွေကတန်ဖိုးရှိတဲ့အရာတွေကိုထုတ်ယူလိုက်နိုင်တယ်လို့မဆိုနိုင်ဘူးလား။ဆိုနိုင်တယ်။ကိုယ့်ရဲ့ပိုင်ဆိုင်မှုတွေကနေပြီးတော့ဆွလွတ်မှုကိုရအောင်ယူလိုက်တယ်ပေါ့။ဟုတ်လား။ပြီးတော့ဒီကိုယ့်ရဲ့ကိုယ်ခန္ဓာကိုအကြောင်းပြုပြီးတော့ကိုခြင်းတိလာကိုရအောင်ယူလိုက်တယ်ပေါ့။ဟုတ်လား။ပြီးတော့ဒီရှင်းသန်းနေရတဲ့အနေထားလေးတွေကနေပြီးတော့ဟောအခုပြောတာဟောတာကိုနားထောင်ရလို့ထိုက်တဲ့အဋ္ဌဉာဏ်တော့တိုးသွားမယ်လို့ထင်ပါတယ်။ဒီပြီးသားတွေလည်းဖြစ်ကောင်းဖြစ်လိမ့်မယ်ပေါ့။ဟုတ်လားမတည်သေးတာတွေလည်းပဲထိုက်တဲ့လောက်တော့မပါနိုင်ဘူးလား။ပါနိုင်တယ်။တနည်းအားဖြင့်ဒါကိုပြောတာကိုနားထောင်နေရင်ဖြင့်အော်ဟုတ်သားပဲဘဝဆိုတာရှင်းတန်းနေရတယ်ဆိုတာအမြဲတမ်းမမြင်ခြင်းသဘောကနှိမ့်ချနေတာပဲလို့များမှန်မှန်ကန်ကနှလုံးသွင်းမိသွားမယ်ဆိုရင်အရှင်တန်ကြီးရဲ့အနှစ်သာရဆိုတဲ့ပညာကိုရသွားတယ်လို့မဆိုနိုင်ဘူးလား။ဆိုနိုင်တယ်။ဒါကြောင့်ပေးတဲ့ဘောင်သူတော်ကောင်းတို့ဒီကနေ့တံပိုးမရှိတဲ့အရာတွေကတံပိုးရှိတဲ့အရာတွေကိုထုတ်ယူလိုက်နိုင်တယ်လို့အမှန်ကန်သားလည်းပြီးတော့ကိုပြုတ်လိုက်တဲ့ကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းသာဖို့ဝမ်းမြောက်ဖို့မလိုဘူးလားဗျာလိုပါတယ်ဒါကိုပဲယူရပြီးတော့ဦးဇင်းကအနုမောဒနာတရားစကားဝမ်းသာဖို့ရဝမ်းမြောက်ဖို့ရစကားဆိုတာဒါကိုယူရပြောတာပါဟုတ်ရလားအေးပိုင်ဆိုင်မှုရဲ့အနှစ်သာရဖြစ်တဲ့ဆွလွတ်မှုကိုရလိုက်တယ်ဟုတ်လားခန္ဓာကိုယ်ရဲ့အနှစ်သာရဖြစ်တဲ့ကိုရင်းတီလာကိုရလိုက်တယ်ရှင်သန်မှုရဲ့အနှစ်သာရဖြစ်တဲ့အဋ္ဌဉာဏ်ပညာကိုရလိုက်တယ်ဒါကြောင့်ဒါဟာဘဝမှာအားကိုးစရာအလွန်တန်ဖိုးရှိတဲ့အနှစ်သာရရှိတဲ့အရာပါလို့နားလည်ပြီးတော့ဝမ်းမြောက်ဝမ်းသာစိတ်ဖြင့်နော်ဒီကုသိုလ်ကောင်းမှုအစုစုရဲ့ဆန်းသက်တည်းကြောင့်မင်းရဲ့ပုံညာမျက်နှာကိုမြမောပြူပြရစေလို့ဆုတောင်းကြမယ်အလုံးသောတတ္တဝအနန္တကုသိုလ်ကောင်းမှုရဲ့ဖွပါကကိုအငြိမ်းများရပြီးတော့ဆန္ဒကြပါစေလို့အမြတ်တမ်းပြေဝေကြတယ်နော်အဲ့တော့ဦးဇင်းတို့ဒီတမချခင်မှာဒီပစ္စည်းဝတ္ထုတွေကိုနော်လူရအောင်ကတ်ကြအောင်နော်အလုံး
သူတို့ကိုသူတို့ကို သုဒ္ဓမြတ်ပါဘုရားသု
ဒ္ဓမြတ်ပါဘုရား
သုဒ္ဓမြတ်ပါဘုရား
သီလ
နဲ့သီ
လကိုလည်းသ
ာသီလကို
သာသီလကို
သီလကိုသီလ
ကိုလည်းသ
ာသီလကိုသာသီလကို
သာသီလကိုသီ
လကိုသီ
လကို
သီလကိုသာ
သီလကို
သီလကိုသာသီလ
ကိုသာသီလက
ိုသီလကိုသီ
လကို
သာသီလကိုသာ
သီလ
ကိုသာသီလကိုသာ
သီလကို
သာသီလကို
သာသီလက
ိုသာသီလကိုသာ
သီလကိုသာသ
ီလကိုသာသီလကိုသာသီလကို
သာသီလကိုသာသီလကို
သီကောင်းမှုသ
ီကောင်းမှု
ကုသိုလ်တို့သည
်ကုသိုလ်တ
ို့ဘုရားတို့ဘု
ရားတို
့တည်ခြင်း
သာတည်ခြင်းသာ
သီမတိကုသိုလ်တို့
သီမတိကုသ
ိုလ်ဘုရားမိမာ
ဘုရားမိမာ
သီတောတာရေဘုရား
သီတောတာရေဘုရား
သာသာရေ
သာသာရေ
သုံးသက်ဘု
ရားသုံးသက်ဘုရား
သီမတိကုသိုလ
်သီမတိကုသိုလ်
ဘုရား
I'm going to go see you again.